ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီဟာတူရကီသမ္မတရစ်ဆက်တဲယပ်အာဒိုဂန်နဲ့တွေ့ဆုံမှုတူရကီအစ္စတန်ဘူကိုတောက်ကြံနေမှာတွေ့ရောက်ပါတယ်။ခေါင်းဆောင်နှစ်ဦးယူကရိန်းရုရှားစစ်ပွဲအရေးပင်လယ်နဲ့ဒေသကောက်နှံတင်ပေါ်ရေးသဘောတူညီချက်နဲ့ရုရှားဖန်ထားတဲ့ယူကရိန်းစစ်တုံ့ပန်းနဲ့နိုင်ငံရေးကျင်းသားတွေအရေးကိုဆွေးနွေးမှာဖြစ်ကြောင်းသမ္မတဇယ်လန်စကီရုံးကထုတ်ပြန်တယ်လို့တူရကီသတင်းတွေမှာလည်းဖော်ပြပါတယ်။ယူကရိန်းရုရှားဆစ်ဖြစ်နေတဲ့နှစ်နှစ်ကျော်ကာလအတွင်းနေတော့ဖွဲ့ဝင်ဖြစ်တဲ့တူရကီဟာနှစ်ဖက်စလုံးနဲ့ဆက်ဆံရေးအဆင်ပြေတဲ့အတွက်ဒီနှစ်နိုင်ငံကြားငြိမ်းချမ်းညှိနှိုင်းမှုတွေလှုပ်လာအောင်တိုက်တွန်းမယ်လို့မျှော်လင့်နေကြတာပါ။တူရကီနိုင်ငံခြားရေးဝန်ကြီးဟာကန်ဖီဒန်ကလည်းပြီးခဲ့တဲ့သတင်းပတ်ထဲရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီရက်ဖရော့ဖ်နဲ့တွေ့ဆုံခဲ့တဲ့နောက်ပိုင်းယူကရိန်းနဲ့ရုရှားအပြစ်ရဆွေးနွေးပွဲတွေလုပ်ဖို့တိုက်တွန်းခဲ့တာဖြစ်ပြီးဒီလိုဆွေးနွေးမှုတွေဟာရုရှားကျူးကျော်မှုကိုအတိအမှတ်ပြုတဲ့သဘောမဖြစ်စေရဘူးလို့လည်းပြောပါတယ်။ယူကရိန်းသမ္မတဇယ်လန်စကီရဲ့တူရကီခီးစင်ဟာရုရှားရွေးကောက်ပွဲကျင်းပမယ့်မတ်လ15ကနေ18ရက်နောက်ပိုင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့တူရကီခီးစင်မတိုင်ခင်လာရောက်တာလည်းဖြစ်ပါတယ်။